မရိကန်သမ္မတတော်နဲ့ဆန်ဆာသူ့ရဲ့အိန္ဒိယခီးစဉ်အတွင်းဝန်ကြီးချုပ်နေရင်ဒရမူဒီနဲ့ကိုယ်စားလှယ်ကိစ္စတွေတော်တော်များကိုဆင်းရဲပြီးပေမဲ့ကြီးကြီးမားမားသဘောတူညီချက်မျိုးတော့မရခဲ့ပါဘူး။ခန္ဓာရဲ့ကိုယ်စားလှယ်သဘောတူညီချက်ရနိုင်တဲ့ကြီးမားတဲ့တိုးတက်မှုတွေကိုနှစ်ဖက်တာဝန်ရှိသူတွေကြားဆွေးနွေးရရှိခဲ့ပြီးတနင်္ဂနွေသလုံးအတွက်အရေးကြီးတဲ့သဘောတူညီချက်ပြည့်ရလိမ့်မယ်လို့အကောင်းမြင်သဘောထားတဲ့အကြောင်းနဲ့နေ့ကျခီးစဉ်ဆုံးသက်မဲ့အင်္ဂါနေ့မှာပဲသမ္မတခန္ဓာပြောခဲ့တာပါ။အမေရိကန်ကရဲရင်တွေနဲ့တခြားစစ်ပစ္စည်းဒေါ်လာ3ဘီလီယံပိုးအိန္ဒိယနိုင်ငံကဝယ်ယူမဲ့သဘောတူညီချက်ရတဲ့အကြောင်းကြေညာခဲ့တယ်လို့အကြံပေးဝါဒတံတန်တက်ချက်ရေးဆိုင်ဘာအင်တာနက်လုံခြုံရေးနဲ့ရေကြောင်းလုံခြုံရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုတွေတွန်းမြှင့်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုဆိုပါရယ်။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ရဲ့ဆက်ဆံရေးဟာမကြုံမှုလောက်ကိုခံမှာကြောင်းလည်းပြောခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်ကလည်းနိုင်ငံခြားပုံစံမှုတွေကိုသမတ်ထွန်းကတိကျစွာတွန်းမြှင့်နေပြီးဆက်ဆံရေးဟာလည်းတိုးတက်ကောင်းမွန်နေတဲ့အကြောင်းကြည့်ကြည့်ပြောဆိုသွားပါရယ်။ကာဝေးရေးလုံခြုံရေးစွန့်ရနဲ့နိုင်ငံပူပေါင်းဆောင်ရွက်ရေးပါဝင်နိုင်ငံခြားအရေးကြီးတဲ့ကိစ္စတွေမှာအပြည့်အစုံဆွေးနွေးနိုင်တဲ့အကြောင်းလည်းအိန္ဒိယဝန်ကြီးချုပ်ကပြောဆိုခဲ့ပါရယ်။